အရှိတော်ရှာနိုင်ငံများအတင်အဆင်အထူးကုသလေရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပြည်သူများအကြားစိတ်ဝင်စားမှုနည်းသလိုတက်ကြွလှရှားသူတွေကတော့ဒီခီးစဉ်ကိုကက်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံရေးအတွက်ထူးထူးခြားခြားမျှော်လင့်စရာမရှိသလိုဒီခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်ပေးလိုက်တဲ့သဘောပဲဖြစ်တယ်လို့သူတို့ကဝေဖန်ကြတာပါ။ဒီအကြောင်းရန်ကုန်ကပြဖို့လာတဲ့သတင်းကိုကိုရင်းချင်းတို့ပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကုသလေအဖြစ်ကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးဟာပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့ဝင်တွေကိုပဲအဓိကထားတွေ့ဆုံခဲ့တာပါ။နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့သလိုမြန်မာနိုင်ငံကအာဆီယံတန်တမန်နေနဲ့လည်းတီးခြားတွေ့ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ခရီးစဉ်ဟာအာဏာသိမ်းစစ်ကောင်စီနဲ့အဓိကထားတွေ့ဆုံဆွေးနွေးခဲ့တာကြောင့်ဒီခရီးစဉ်ကိုကန့်ကွက်တယ်လို့မုံရချောင်းသားတမကဥက္ကဋ္ဌကိုတိုင်းကျော်ဦးကပြောပါတယ
်ဒီမှာပြည်သူလူဒီမိုကရေစီလူမျိုးနဲ့မြန်မာပြည်သူလူကိုအကြမ်းဖက်ဤနဲ့အတ္တမအာဏာသိမ်းထားတဲ့စစ်ကောင်စီပြည်မနေတာဖွင့်ယူလာပြီးပြည်သူကြီးဖြစ်တယ်ကျွန်တော်အဲ့ဒီသဘောတရားကိုကြည့်နေတာချင်းတူတူကျွန်တော်ဒီသူ့ရဲ့အာဆီယံရဲ့ရည်ရွယ်ချက်မှာလည်းဒီမိုကရေစီဆင်ဆင်ဆင်းတွေကိုဘယ်လောက်ပဲအလေးထားနေပဲပြောပြောသူ့ရဲ့ပါဇက်ကတော့ဗောနော်ဒီမိုကရေစီရဲ့အမြင့်တရားတွေကိုဘယ်လိုပဲလူကတောင်းပါလဲပြောပြောပြည်သူကြီးတွေကိုဘယ်လိုပဲကာကွယ်ပါလဲပြောပြောသူ့ရဲ့လောက်ရည်တွေကဒီမိုကရေစီကိုရည်ရွယ်ချက်ဆင်ဆင်းတွေကိုဒီဖက်ရှင်ရဲ့အဖွဲ့အစည်းနဲ့တွားပြီးတော့ပြေဆောင်ပြီးတဲ့အခါမှာဒီအလုပ်တွေလုပ်ဆောင်နေကြဖို့မြင်ရတဲ့အခါမှာကျွန်တော်တို့လည်းဘာလို့မတွေးလိုက်လဲဆိုတော့သူတို့ကဒီလူခွင့်ရဲ့လေစာချင်းမရှိဘူးဒီမိုကရေစီကိုလည်းအဲဒီလေစာလိုက်ကဒီမိုကရေစီကိုလည်းဒီလေစာလိုက်ကမရှိဘူ
းမန္တလေးဒေသခံတို့ဖြစ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူမန်းချမ်းကလည်းမြန်မာနိုင်ငံကိုလာတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်တို့လည်းတွေ့နေတာအရင်တစ်ခါကလည်းဟိုဟွန်ဆန်လာရဲ့ပေါ့နော်အဲသမားတော်ထူးခြားလာတယ်ဆိုတာမရှိပါဘူးသာစစ်တော်ကြီးကတော့သူကဒီနိုင်ငံတကာအမည်ဒီနေ့စီအောင်ပဲပေါ့နော်အမည်ကြီးအောင်ဆိုပြီးတော့ဒီနောက်ပိုင်းတွေအားငါသာပါတဲ့ဟိုဟာကြီးကိုပေါ့နော်ဒီနိုင်ငံသားနိုင်ငံရေးအကြီးအကဲတွေလွတ်ပြေရောပေါ့နော်လူပညာရှင်နိုင်ငံကြီးလူပညာရှင်တွေလွတ်ပြေရောဒီကအမည်မှန်းလာအောင်ပေါ့အကျိုးစားနေတယ်ပေါ့ဒါပေမဲ့လည်းဒီကျွန်တော်တို့အတွက်ကတော့ဒီဒီမိုကရေစီလိုလားတဲ့လူတွေအတွက်ကတော့အဲ့ဒီဒီမိုကရေစီကလည်းတိုင်းပြည်ကြီးရတယ်ကတော့မှသိချာမှုမရှိဘူးလို့ထင်ပါရဲ့ဟုတ
်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာရေးအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်လာဖို့မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်လာရောက်တာဖြစ်တယ်လို့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကိုထူးထူးခြားခြားပြောင်းလဲပေးနိုင်မှာမဟုတ်ဘူးလို့ဒေသခံဒေသခံတို့ဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမြန်မာနိုင်ငံရဲ့ဒီအပြောင်းအလဲကိုတွားဖို့ကတော့ဟိုတော်တော်လေးခက်မယ်ခက်နေအောင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့နိုင်ငံကြီးများနဲ့ဖဲလုံးတင်းမာနေတဲ့အခြေအနေဖြစ်တဲ့အတွက်လက်ရှိဒီမှာရှိနေတဲ့နိုင်ငံရဲ့ပါတီတွေနဲ့ပြည့်စုံတယ်ဆိုတဲ့ဟာကလည်းရွေးကောက်ပွဲဝင်ဖို့အတွက်တရားတဲ့နိုင်ငံရဲ့ပါတီတွေနဲ့ပဲဒီလိုပြည့်စုံဖို့အများကြီးပေါ့နော်ပြည့်စုံဖို့လည်းဒီလိုဟိုလောက်တာပေါ့ကြည့်ရင်လည်းအဲ့ပုံစံမျိုးပဲကျွန်တော်တို့မြင်ရတယ
်မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်လာရောက်တဲ့အချိန်မှာအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရဲ့အကောင့်ထည့်ဖော်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရတဲ့လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒီခီးစဉ်ဟာလက်ရှိကြုံတွေ့နေရတဲ့မြန်မာအခြေအတဲကိုဖြေရှင်းပေးဖို့လာရောက်တယ်ဆိုပေမဲ့အများပြည်သူသားမှာတော့တိတ်ပြီးစိတ်ဝင်တစားမရှိလာပါဘူး။မန္တလေးနဲ့ကချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာအင်္ဂါနေ့ကဆန္ဒပြလှုပ်ရှားမှုတချို့ရှိခဲ့ပြီးတော့အာဆီယံထူးကိုယ်စားလှယ်ကိုလက်မခံကြောင်းရေးသားထားတဲ့ဆိုင်းမုတ်တွေကိုကိုင်ဆောင်ဆန္ဒပြခဲ့ကြတာတွေကိုလူမှုကွန်ရက်တွေမှာတွေ့ခဲ့ရပါတယ်။အာဆီယံထူးကိုယ်စားလှယ်ဟာမြန်မာပြည်ကအပြန်တရင်းလာရှင်းလင်းပွဲမှာတော့မြန်မာပြည်ကပြဿနာတွေဟာရှုပ်ထွေးလွန်ပြီးအချိန်ယူဖြေရှင်းရနိုင်တဲ့လက်ရှိအလဲကျဥက္ကဋ္ဌတက်တန်းအတွင်းမှာဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒါ့အပြင်မြန်မာပြည်ဝင်စစ်စင်ရေးတွေမှာထိန်းသိမ်းတိုင်းတိုင်းဆောင်ရွက်ဖို့လိုမယ်လို့လည်းအာဆီယံကိုယ်စားလှယ်ကမြန်မာစစ်ကောင်စီကိုတိုက်တွန်းသွားပါတယ်ခင်ဗျာ။